ယူကရိန်းနဲ့တင်းမာနေတဲ့အခြေအနေတွေကိုရှော့ချဖို့ရုရှားသမ္မတဗလာဒီမာပူတင်ကိုအမေရိကန်သမ္မတဂျိုးဘိုက်ဒန်ကကြာတာပရင်းနဲ့တယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးရမှာပြောဆိုလိုက်တဲ့အကြောင်းအင်ဂျူရောကသတင်းထုတ်ပြန်ပါတယ်။ယူကရိန်းနဲ့တင်းမာမှုတွေကိုရှော့ချဖို့နဲ့ကျူးကျော်မှုတွေလှုပ်လာခဲ့မယ်ဆိုလို့ရှိရင်အမေရိကန်နဲ့မဟာမိတ်တွေဘက်ကပြက်ပြက်သားသားတုံ့ပြန်မှာဖြစ်တဲ့အကြောင်းသတိပေးခဲ့တယ်လို့လည်းကြာတာပရင်းနဲ့ကမီးတင်50ကြာတွေးဆောင်ဆွေးမီးတင်50အကြာဆက်သွယ်ဆွေးနွေးမှုအပြီးအင်ဂျူရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်ရုရှားသမ္မတယုံကတော့ရုရှားအပေါ်နောက်ထပ်ပိတ်ဆို့တန်ခတ်မှုတွေလှုပ်လာမယ်ဆိုလို့ရှိရင်ကြည်မာတဲ့အမှားဖြစ်လိမ့်မယ်လို့ကြာတာပရင်းကခေါင်းဆောင်တို့ဆွေးနွေးပွဲအပြီးမှာပြောဆိုပါတယ်။ယူကရိန်းနိုင်ငံရဲ့ဇက်မှာရုရှားကတိုက်ရင်အားတိုးချထားတာကြောင့်တင်းမာမှုတွေပေါ်ပေါက်နေခြင်းမှာပဲအမေရိကန်နဲ့ရုရှားသမ္မတတို့တယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့ရုရှားအစိုးရတာဝန်ရှိသူတွေဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဇန်နဝါရီလ10ရက်နေ့မတွေ့ခင်ခေါင်းဆောင်နှစ်ဦးတွေ့ဆုံမှုရုရှားသမ္မတဘက်ကကမ်းလှမ်းခဲ့ပြီးတဲ့နောက်ကြာတာပရင်းကဆွေးနွေးခဲ့တာဖြစ်ပါတယ်။ရုရှားကတော့ယူကရိန်းနိုင်ငံကို NATO အဖွဲ့ဝင်အဖြစ်လက်မခံဖို့မဟာမိတ်အဖွဲ့ရဲ့စစ်လက်နက်တွေမထားဖို့အပါအဝင်လုံခြုံရေးဆိုင်ရာတရားဝင်အာမခံချက်ပေးဖို့တောင်းဆိုထားပေမဲ့အမေရိကန်ဘက်ကတော့လက်မခံပါဘူး။ဒါပေမဲ့ရုရှားကစင်အားခမန်းခြေတသိန်းလောက်ချထားတဲ့ယူကရိန်းနိုင်ငံနဲ့တင်းမာမှုကိစ္စအတွက်တန်တမာရေးအရာဆွေးနွေးဖို့လမ်းဖွင့်ထားတဲ့အကြောင်းခေါင်းဆောင်တို့ဆွေးနွေးပွဲမတိုင်ခင်မှာပြောဆိုထားခဲ့ပါတယ်ခင်ဗျာ။